ရခိုင်ပြည်နယ်ဗူရီတောင်မြို့နယ်တောင်ပိုင်းညောင်ချောင်းရဲစခန်းကိုအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့ရာကတနအီလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမတော်ဘက်ကအသိပြုခဲ့တာပါတိုက်ပွဲတွင်ဒေသခံရွာသားတွေပါထိခိုက်မှုရှိခဲ့တယ်လို့လဲတမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘူမှုချုပ်စော်မင်းထွန်းကVOA ကိုပြောပါတယ်ညောင်ချောင်းဖြစ်တဲ့လေးနာရီညနေ9:00 တဲ့လူတွေပါသွားတဲ့လူတွေဆီရတယ်ဒီဘက်ကဒဏ်ရတဲ့လူတွေပါနောက်တစ်ခုကတော့ဒီလူရွာလေးတွေရှိတယ်ပုံရင်းနဲ့အဲ့ဒီရွာပြစ်သွားတဲ့တော့ဒီတချို့ကဒဏ်ရတဲ့ရှိတော့တယ်ဒီလိုမြန်မာနိုင်ငံရက်တော့ဆွဲရနေကြားကြောင်ကျဲရယ်တက်ရတော့ဒီလူငယ်ကြီးဆက်အောင်ရနေတယ်
ဒီမနေ့ညောင်ချောင်းရဲစခန်းတက်ကြက်ခံရမှုမှာနှစ်ဖက်တပ်ဖွဲ့တွေပြင်ဒေသခံရွာသားတွေလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အေအေရခိုင်လက်နက်ကင်ဖွဲ့အနေနဲ့ရဲစခန်းကိုပြင်မထားဆက်မှတိုက်ခိုက်လာတဲ့အပေါ်မှာဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုဆက်ပြောပါတယ်
။ဒီရတော့ကျွန်တော်တို့ကဒီရဲစခန်းတွေတိုက်တာဒါနဲ့ဆိုပြီးချင်းကြည့်ပြီးညာဘက်မှာကတိလာတော့မင်းပုံမှန်ကတော့ရုပ်ရုပ်ရဲစခန်းဒီကျွန်တော်မြောက်ဦးကရဲတိုင်ရင်ဒါနဲ့ဆိုပြီးချင်းကြည့်ပြီးဒီရောက်ဒီပုံမှန်ရေးဖွဲ့ကိုကျွန်တော်လောက်ဆောင်တာတော့ပြီးရဲ့ကျန်တဲ့လုံရကိုပြုကြတာလုံဆောင်တာတော့မသိရတာ
ဒီမနေ့တိုက်ခိုက်ခံရတဲ့ညောင်ချောင်းနေကြားဆောက်စကန်းဟာရဲတပ်ဖွဲ့တွေပါဝင်စစ်တပ်ရောနေထိုင်တဲ့စကန်းဖြစ်တယ်လို့ညောင်ချောင်းရွာသားတို့ကပြောပါတယ
်ညောင်ချောင်းဖန့်ကျင်ရာကို၄နိုင်ရှင်းမလောက်ကတော့တော့ဒီလိုပြည်ပြည်ပေါက်အန်နေကြရတယ်လည်းနဲ့ကြီးရောလည်းနဲ့ငယ်ရောညောင်ချောင်းစကန်းကိုဝန်တိုက်တယ်လို့ညောင်ချောင်းကနေကြားဆောင်ရဲ့စစ်တပ်ကလည်းရှိတယ်အတန်းကတော့နေရှောက်ဆောင်စကန်းနေတာကတက်ရောနေရှောက်ဆောင်ရောက်ကုန်နေတယ်လို့ဒါကြောင့်အဝက်အဲအဝက်ဝက်လိုက်လို့လို့ဒီညောင်ချောင်းရခိုင်ရွာနဲ့ကြတော့ရွာကညောင်ဖက်ကအခန်းလိုက်ကြတော့တောင်ဖက်ကညောင်ချောင်းကလာရွာနဲ့နေတယ်
ညောင်ချောင်းရွာခန်းတွေအနေနဲ့တိုက်ပွဲဖြစ်စဉ်တွင်ပြစ်ခတ်မှုကြောင့်အပြေမထွက်ရကြတယ်လို့တချို့ကတော့နိစရာကျေးရွာတွေကိုထွက်ပြေးသိမ်းရှောင်သွားကြတယ်လို့သူကဆိုပါတယ်ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အေအေပြောရေးဆိုခွင့်ရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်တွယ်မရရှိခဲ့ပါဘူးဒီနှစ်တည်းမှာဗူဒီတောင်ပုံလုံးကျွန်းမြောက်ဦးမြို့နယ်မှာရှိတဲ့ရဲကင်းစခန်းတွေကိုအေအေဘက်ကနေ၄ကြိမ်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ဒါကြောင့်မလို့ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းများပြားရုပ်သိမ်းထားရပြီးမြို့ရွာကြီးတွေမှာပြောင်းရွှေ့အင်အားစုထားရတဲ့အခြေအနေမှာရှိနေပါတယ်ဇူလိုင်လ24ရက်နေ့ကကြောက်တော်မြို့နယ်မဟာမုနိဘုရားနဲ့2ကီလိုမီတာကွာဝေးတဲ့နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေ9,000ထိတိုးပွားလာနေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်။တပ်မတော်အနေနဲ့အေအေဖွဲ့ကိုရခိုင်ပြည်နယ်မှာအခြေစိုက်ခွင့်ပြုမှာမဟုတ်ကြောင်းပြောဆိုထားတယ်လို့အေအေအနေနဲ့ရခိုင်ပြည်နယ်တွင်အခြေချနိုင်ရေးဟာအထူးကရည်မှန်းချက်ဖြစ်တယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ။